ယူကရိန်းအစိုးရရဲ့ website တွင်နှောက်ယှက်တိုက်ခိုက်ခံရမှုအတွေ့ယူကရိန်းကရုရှားကိုတနင်္ဂနွေနေ့မှာအပြစ်တင်ပြောဆိုလိုက်ပါတယ်ဒါဟာတချင်းကဆိုဗီယက်သမ္မတနိုင်ငံဟောင်းအပေါ်ရုရှားအစိုးရရဲ့ hybrid war စီရေးဗျူဟာနဲ့တိုက်ခိုက်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုရှုတ်ချတာဖြစ်ပါတယ
်။ We're witnessing one of the biggest cyber attacks over the last
3 years အတွင်းအကြီးမားဆုံး cyber တိုက်ခိုက်ခံရမှုတစ်ခုကိုကြုံတွေ့နေရပါတယ်။ဝန်ကြီးဌာန18ခုလောက်ထိခိုက်ပြီးသူတို့ရဲ့ website တွေဖျက်ဆီးခံရတဲ့တိုက်ခိုက်ခံရမှုကြီးဖြစ်ပါတယ်လို့နိုင်ငံရဲ့အထူးဆက်သွယ်ရေးစင်တာဒုတိယအကြီးအကဲ Victor Zora ကပြောခဲ့တာဖြစ်ပါတယ်။ Ukraine ရဲ့အရှေ့ပိုင်းနေဆက်တလျှောက်မှာရုရှားဘက်ကတပ်ဖွဲ့ဝင်တသိန်းချထားတာနဲ့အတူပဲ cyber တိုက်ခိုက်မှုကိုရုရှားကကြိုးကန်ဆောင်ရွက်နေတယ်ဆိုတာကိုအထောက်အထားတွေကပြသနေကြောင်းလဲ Ukraine တာဝန်ရှိသူတွေကပြောပါတယ်။internet ကနေဖောက်ထွင်းတိုက်ခိုက်ကြောင်း ukraine ရဲ့ဆွတ်ဆွဲချက်ကိုတော့ russia ဘက်ကအကြိမ်ကြိမ်ညှဉ်းဆန်းထားပါတယ်